ဒီတပတ်တော့အမေရိကန်အာကာသသိပ္ပံစူးစမ်းရေးအဖွဲ့ NASA ရဲ့2015ခုနှစ်အတွင်းသိပ္ပံနဲ့နည်းပညာတိုးတက်စေတဲ့လူသားအကျိုးပြုသုတေသနလုပ်ငန်းတွေအကြောင်းကိုပြောပြပေးပါမယ်။ NASA အဖွဲ့ကအာကာသစူးစမ်းရေးအပြင်သိပ္ပံနဲ့နည်းပညာတိုးတက်ရေးအတွက်အများပြားလှုံ့ဆော်ခဲ့တာပါ။ရာသီဥတုပြောင်းလဲမှုဒဏ်ခံနေရတဲ့ကမ္ဘာကြီးမှာအပူချိန်မြန်မာယာကနေမိုးခေါင်ရေရှား၆တွေ့မှုတွေကြောင့်တနှစ်ကိုအေက9တန်းလောက်တောမီလောင်ကျွမ်းတဲ့တန်းကိုခံနေရတဲ့အတွက်အထူးအာရုံခံဆက်တွေပါတယ်။ NPP ကောင်းကင်ကျိုးရုကိုလွှတ်တင်ပြီးတောမီလောင်နေတဲ့ဒေသရဲ့အခြေအနေတွေကိုသိရအောင်အနီးအောက်ရောင်ကြီးနဲ့တိုင်းတဲ့ CIIRS ပုံတွေကိုထုတ်ပေးခဲ့တာမို့အမေရိကန်နိုင်ငံမှာသာမကအာဖရိကတောင်ပိုင်းကကျေပြောတဲ့ Kruger အမျိုးသားဥယျာဉ်ကမီးလောင်မှုတွေကိုပါအပြည့်စည်ရော့ပါအောင်လုပ်ပေးနိုင်ခဲ့တာပါ။အပူတန်းကြောင့်အန်တာတိကနဲ့ဂရင်းလန်ကရေခဲဆိုင်တွေအေးပြောနှုံးဟာသမုဒ္ဒရာအောက်ကရေဘူးစီးကြောင်းတွေကြောင့်ထင်ထားတဲ့ပိုးပြီးညံနေတဲ့ဆိုတာကိုလည်း NASA ရဲ့ပံ့ပိုးမှုနဲ့စူးစမ်းနိုင်ခဲ့ပါတယ်။ဒါအပြင်ပင်လယ်ရေမြင့်တဲ့ပြင်ဘယ်လောက်မြင့်တက်လာတယ်ဆိုတာကိုပါတိုင်တန်နိုင်ခဲ့တယ်လို့ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပါတယ်။
ပင်လယ်ပြင်က1992ခုနှစ်ထုံးကတည်းကအနှစ်25-30လောက်အတွင်းမှာပင်ပဲတုံးလက်မှမြင့်တက်လာတယ်ဆိုတော့တိုင်းပါတယ်တချို့နေရာတွေမှာဆိုလို့ရှိရင်ကိုယ်လက်မှအထိတဘာဝလျောက်အတက်အကျရှိတာကိုလည်း NASA ကနေပြီးတော့ဂျူရုတွေကနေတိုင်းပြနိုင်ခဲ့ပါတယ
်2015ခုနှစ်မှာ NASA ကအကောင်းဆုံးသုတေသနစာတန်းစုဖြစ်ချီးမြှင့်ခဲ့တဲ့ Oasis လေ့လာမှုကတော့အရေးနဲ့အရေးပုံဆောင်ခဲ့ယူပပေးတာဆိုင်ရာကိုလေ့လာတာဖြစ်ပါတယ်။ဒါဟာကွန်ပျူတာကစားပြီးစီးပစ္စည်းတွေကနေအာကာသဆိုင်ရာအထိလက်ညှိုးထိုးမလွဲတုံးဆွဲကြမဲ့ပစ္စည်းတွေကိုကုမ္ပဏီကြီးတွေပါအပြိုင်ဆိုင်လိုက်ပြီးထုတ်နေတဲ့ liquid crystal လေ့လာမှုပါ။ဒါကိုကော်လိုရာဒိုတက္ကသိုလ်ကပါမောက်ခ Noel Clark အပါအဝင်သိပ္ပံပညာရှင်တွေနဲ့အတူ NASA ကဒေါက်တာပရိသာတင်ကသုတေသနလုပ်နေတာပါ။
ကျွန်တော်သူတည်တာလုပ်တဲ့ပမောက္ခနူဝကလပ်စ်နဲ့ Magdeburg University Germany က Professor Stanerius ရဲ့သူတည်တာပါလဲဆိုလို့ရှိရင်အရေးပုံဆောင်ကဲ liquid crystal ဆိုကျွန်တော်တို့ cellular ဖုန်းရဲ့မျက်နှာစာလေးတွေမှာလက်ကလေးနဲ့လည်းတိုးလို့ရတယ်နှိပ်လို့လည်းရတယ်ပေါ့နော်ဒါတွေကိုအဲ့ဒီပုံဆောင်ကဲအရေးနဲ့လုပ်ထားတာပါကျွန်တော်တို့အခုလုပ်တဲ့သူတည်တာအဲ့ဒီအရေးတွေကိုဆက်စစ်တပ်ပေးလိုက်တဲ့အခါကျလို့ရှိရင်ဒဏ္ဍာရီပြောင်းသွားတယ်ကိုလူချင်းနဲ့ပုံတွေထွက်လာတယ်ပေါ့နော်အခုဆိုလို့ရှိရင်သူကနှစ်ဖက်မြင်ပေါ့နော်မျက်နှာစာမှာပဲရှိတယ်ဒီပုံဆောင်ကဲကတစွာတည်းမဟုတ်ပဲနဲ့အစွာတွေရာပေါင်းများစွာရှိနိုင်ပါအဲ့လိုအလွာပေါင်းများစွာရာပေါင်းများစွာရှိတဲ့အစွာတွေကိုလျှက်စစ်တပ်စီးလိုက်တဲ့အခါကျလို့ရှိလို့ရှိရင်နှစ်ဖက်ပြင်အစသူက 3D နော်သုံးဖက်မြင်ဖြစ်သွားတယ်အဲ့တော့နောက်သုံးလေးနှစ်လောက်ကြာလို့ရှိလို့ရှိရင်ဒီသူတည်တနာအခြေခံသူတည်စင်ရနေပြီးတော့ applied research ပေါ့နော်လူတုံးကုန်ပစ္စည်းတွေရတဲ့အထိစက်တွေပူပေါင်းပြီးတော့ဒီ electronic တွေနဲ့ထုတ်လိုက်တဲ့အခါကျလို့ရှိရင်ရိုးရိုး cellular ဖုန်းတွေကဘာဖြစ်သွားမလဲဆိုလို့ရှိရင် 3D cellular ဖုန်းဖြစ်သွားမှာပေါ့နော်အဲ့ဒီအခါကျတော့ telephone ပြောမယ်ဆိုလို့ရှိရင်ကျွန်တော်ဒီကနေပြောနေတော့ညာလဲကျွန်တော်ရှေ့မှာပေါ့နော်ဟိုဘက်ကစကားပြောနေတဲ့လူရဲ့ပုံရောပစ္စည်းရောအကုန်လုံးကိုသုံးဖက်မြင်ပေါ့နော် 3D မြင်နိုင်တဲ့ telephone တွေပေါ်လာမယ်လို့ထင်ပါတယ်ဒီ cellular phone တွေကြောင့် jet လေးမြန်မောင်းတဲ့လေမှုတွေတိုက်လေပြန်မှုတွေကဒီပြစ်နေတဲ့ target တွေအချိန်ဘယ်လောက်နဲ့တွားနိုင်မဲ့ rocket ကိုဘယ်လောက်နဲ့ပြစ်ရမလဲဆိုတဲ့ data တွေကိုအများအားကြည့်ပြီးတော့နှိမ့်နေရတာ။ဒီ data တွေသူတို့စောင်းထားတဲ့ helmet ပေါ့နော်ခေါင်းဆောင်ရဲ့ပုံမှန် data တွေကစက္ကန့်နဲ့အမြတ်အမြန်ဆုံးမြင်နေရအောင်လုပ်နိုင်တဲ့ပုံဆောင်ကဲနဲ့လုပ်ထားတဲ့ display တွေပေါ်လာတော့မယ်။ဒီသူတေသနာလုပ်ပေါ်လာတဲ့ပုံဆောင်ကဲရဲ့စိတ်ဝင်စားဖို့အချက်ကတော့မျက်မမြင်နေအတွက်ပေါ့နော်နောက်ဆို cellular phone ကိုကင်ပေါ့နံပါတ်နှိပ်လိုက်တာနဲ့ cellular phone ပေါ်မှာအဖုလေးတွေပေါ်လာမယ်မျက်မမြင်နေရဒီအဖုလေးတွေကိုကင်ပြီးတော့မှစက်လုံးဖတ်ရတာကိုအဲ့တော့အဲ့လိုမျိုးအဖုလေးတွေပေါ်လာနိုင်တဲ့မျက်နှာပြင်လေးဖြစ်သွားတဲ့အတွက်မျက်မမြင်နေစာတွေဖတ်လို့ရတယ်ဒီ online ဝယ်တဲ့အခါကျလို့ရှိရင်အင်ဂျီစာဆိုလို့ရှိရင်ခြီလာဒါမှမဟုတ်လို့ရှိရင်နိုင်လွန်လာတိုးမွေးလာဆိုတဲ့ဟာကိုကိုကဟိုကြည့်လို့မရဒါပေမဲ့နောက်10နှစ်လောက်အတွင်းမှာပေါ်လာမဲ့ကွန်ပျူတာတွေရဲ့မျက်နှာပြင်တွေမှာဆိုလို့ရှိရင်တိုးမွေးဟုတ်မဟုတ်ကိုအဲ့နေရာကိုသွားပြီးတော့နှိပ်လိုက်တာနဲ့ဒီကွန်ပျူတာရဲ့မျက်နှာပြင်ကတိုးမွေးလို့ဖြစ်သွားတယ်အဲ့လောက်ထိကိုတိုးတက်လာမယ်ဆိုတာကိုကျွန်တော်တို့ခံမှန်းလို့ရပါတယ
်တခြားလူသားအချို့ပြုဉာဏ်ပညာဆိုင်ရာသုတေသနတွေကိုကြည့်ရအောင်ပါ
ဒီပညာပိုင်းဆိုင်ရာမှာ NASA ကနေအလွန်ပေါ်ပါပြီးခိုင်ခံ့တဲ့တတ်ထုနဲ့တိစောက်ထားတဲ့အင်ဂျင်တွေ၊လေမြန်အစိပ်ပိုင်းတွေကိုစတင်ဆောက်လုပ်ပြီးစမ်းသပ်နေပါပြီ။နောက် AD Cube Set လို့ခေါ်တဲ့ Cubic Satellite ပေါ့နော်။သူက၄ဘောင်ခွဲပဲရှိတယ်။အာရိုးရိုးဂျိုဒု ဆက်တွေ့ဂျူဒူတွေဆိုလို့ရှိရင်ပေါင်900ပေါင်1000အလောက်လေးပါတယ်ဒါကတော့တိတိလေးတွေပဲအဲ့ဒါလေးတွေကိုစတင်ပြီးတော့စမ်းပြီးတော့နောက်4-5နှစ်အတွင်းမှာဒီ satellite အသေးလေးတွေနဲ့လည်းကမ္ဘာဆက်တွေ့ဒီလုပ်ငန်းတွေကိုလုပ်ပေးမှာဖြစ်ပါတယ်နောက်တစ်ခုကအတန်နဲ့မြန်တဲ့ jet လေးမြန်တွေပြန်တဲ့အခါကြလို့ရှိရင်ဟို sonic boom လို့ခေါ်တဲ့အတန်လိုက်ရိုက်ခတ်မှုဟာမြေပြင်ပေါ်မှာရှိတဲ့လူတွေခံစားရတယ်နော်နားမခံနိုင်လောက်အောင်ကျေတယ်အဲအလွန်တရာမှကျေတဲ့အတွက်ဒီနားဒုက္ခရောက်တဲ့ဟာကိုညော့သွားအောင်လုပ်နိုင်တဲ့လေမြန်ဒီဇိုင်းပြီးတော့ set တွေကို NASA မှာစပြီးတော့ဒီနှစ်စမ်းခဲ့တာလည်းရှိပါတယ်ခင်ဗျာအချုပ်အားဖြင့်ပြောရမယ်ဆိုလို့ရှိရင်ဒီအောင်မြင်မှုတွေအပြင်ပေါ့နော်နှစ်စဉ်နှစ်တိုင်း NASA ကနေအရက်ဖယ်စီးပွားရေးစက်မှုကုမ္ပဏီပေါင်းများစွာတန်းထောင်ပေါင်းမြောက်များစွာအထောက်ပံ့ပေးပြီးတီထွင်မှုတွေတွက်ဖက်လုပ်ခဲ့တဲ့ဒီနှစ်ထဲမှာဆိုလို့ရှိရင်အိတ်ထဲမှာအင်ဂျင်ထဲမှာခောက်လို့လိမ့်လို့ရတဲ့ပါလာတဲ့နေအောင်ကြီးဆိုလာပြားတွေကအစပေါ့နော်ဒီအပိုက်ပုံးနဲ့လွှင့်ပစ်လိုက်တဲ့ plastic အဟောင်းတွေကိုဒီအပေါ်စားလောင်စားစီထုတ်တဲ့သုတေသနအထိလုပ်ဖို့အတွက် NASA ကနေပြီးတော့ထောက်ပံ့ခဲ့ပါတယ
်အခုလိုတီထွင်မှုတွေအတွက်ပံပိုးပေးုံတယ်မှာပဲတက္ကသိုလ်တွေမှာလဲသူတေသနာလုပ်ငန်းကိုတွင်တွင်ကျယ်ကျယ်လုပ်နိုင်ဖို့အတွက်အထောက်ပံ့တွေပေးခဲ့တာပါအ
မေရိကန်နိုင်ငံတနိုင်ငံလုံးမှာရှိတဲ့တက္ကသိုလ်ကောလိပ်တွေကိုသူတေနာထောက်ပံ့ကြေးငွေဒီနှစ်ထဲမှာနဲ့တန်း9,000 NASA ကနေပြီးတော့ကျွန်တော်တို့လိုတိတ်ပံ့ပညာရှင်တွေတွဲပြီးလုပ်ဖို့အတွက်ကိုထောက်ပံ့ခဲ့ပါတယ်အဒီထောက်ပံ့ငွေတွေကအကြောင်းသားတွေရဲ့ပညာသင်စရိတ်ပါပါတယ်အကြောင်းသားတွေနဲ့တက္ကသိုလ်မှာရှိတဲ့သူတေသနာပညာရှင်တွေပေါင်မောက်ခတွေအတွက်လည်းဒီပစ္စည်းကရိယာအစအကုန်လုံးဝယ်ဖို့အတွက်ထောက်ပံ့တာတွေဖြစ်ပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်